サーフィンとかまだ海岸にややたれててやってて、2019年はね、リバーサーフィンしてやたれててやってて、ちょ、リバーサーフィンまろ、シアが海岸にややたれててやってて、ちま、シアを、ちがあて、リバーサーフィンね、ぱたて、ジャンヤリリュー、ちが、人生見えちゃまれ、シア。リバーサーフィンやねびろ、ちが、サーフェットに、ばおべそうないなれ、シア。
ドリア、ペンパンジャーでか、ペンパンも、ミュミュシで、リバーサーフィンや、ちょ、ペンパンも、ရှော့ကြစေတယ်အမောပြေစေပေါ့တချို့စပေးတယ်ကျတော့အသည့်တွေပေးတယ်ရတာနဲ့တူခံစားမှုအသည့်တွေအသည့်တွေပေးတယ်အဲတခါရတာစပေးကမှားနေတာကိုတဲ့ပေးတာတွေရှိတယ်အာတပရောက်နေအောင်ဓမ္မလမ်းကြောင်းပေါ်တင်ပေးတာရှိတယ်အဲပြောရင်ကိုချင်းစာစိတ်တို့စာနာစိတ်တို့အဲကိုယ့်ရဲ့နှလုံးသားတွေခက်ထန်နေတဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိတယ်ရတာစပေးသိထက်မြက်တယ်အဲအဲ့ထက်မြက်တဲ့စပေးကိုရေးနေပုံကိုလည်းလေးစားဖို့ကောင်းတယ်သူတို့မှစိတ်ခေါ်စေနာကောင်းရှိတယ်အဲ့ဒါဒီလူတွေကဆဖပိတ်တက်ကပဲဆုံးဖြတ်တာစိတ်ခေါ်စေနာကောင်းရှိတဲ့ဆိုင်ဆက်တွေလောကမှာတင်းကြံခဲ့ပြီးရေးတဲ့လူတွေအများကြီးတချို့တော့ကြံရစ်ခဲ့တယ်သမိုင်းဆိုတဲ့စကားကြီးပြည်သူဆိုတဲ့လူတွေကဇလုတ်တိုက်လိုက်တာဆဖပိတ်တက်ကဇလုတ်တိုက်တယ်ဘာမှပြမရတာစပီးရထုံးကားခဲ့တယ်
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကြားလာတာလူငယ်တွေဆိုစာဖတ်သိမ့်နေလာတယ်ပေါ့နော်ဟိုဆိုခစ်ကလည်းနည်းနည်းခစ်ပြောင်းလာတဲ့အပေါ်မှာစာဖတ်တဲ့ပုံစံလေးတွေလည်းပြောင်းလာတော့ရှိလိမ့်မယ်လို့ထင်ပါတယ်ဥပမာအင်တာနက်တွေပေါ်မှာ Facebook ပို့သုံးလာမယ်လို့ဂိမ်းတွေကစားလာတယ်လို့အင်တာနက်မှာပဲစာဖတ်တာလည်းရှိကောင်းရှိမှာပေါ့လေ
မှန်ပါတယ်မှန်ပါတယ်အဲ့ဒါမှန်ပါတယ်နောက်ပိုင်းရှိပါတယ် social media အပေါ်ဝင်အဲ့ဒီကိစ္စတွေမှာစီးမျောနေတဲ့လူဘာလို့တော့ဒုနိုင်ငံမှာကွာတယ်လီဖုန်းက340တန်းနဲ့အခုထားပါတော့5,000နဲ့လူတိုင်းတယ်လီဖုန်းကိုင်နိုင်တဲ့အခြေအနေဖြစ်တယ်။အဲ့ဒါအပြင်စိတ်ဝင်စားစရာအသက်ဆန်းနေရလဲအများကြီး။အဲ့ဒါတွေကစာပေစီစီလည်းမရှိဘူးတိဖြတ်မှုလည်းမရှိဘဲနဲ့ရောက်လာတော့လူတွေကအစမ်းသစ်တစ်ခုနဲ့အာတန်ငန်းငန်းဖက်တွယ်ကြတာပျော်မွေ့ကြတာအဲ့ဒီမှာဂိမ်းတွေလည်းပါတော့ပေါ့။ဒါပေမဲ့တစ်ဖက်ကဘာဖြစ်ပြန်လို့ဆိုတော့ဒါတွေကအစစ်ကြေလားတောင်းခံမှုရှိရလားတဝင်ယူမှုရှိရလားဘလောက်ယူရမှာတော့အဲ့လောက်ထိမစင်စားမတွေးခေါ်နိုင်ဘူးဒါပေမဲ့တချို့လူတွေကစာအုပ်မှာစာအုပ်ပဲစာအုပ်ဖတ်ကြလို့ပဲစာအုပ်တော့မှအမျိုးမျိုးတချို့ကဆောင်းပါးကိုတည်တည်မဲ့မဲ့ဖတ်တယ်တချို့ကကြပြားဖတ်တယ်တချို့ကအက်ဆေးတွေကိုဖတ်တယ်တချို့ကကတ်တုန်းတွေကိုဖတ်တယ်အမျိုးမျိုးလေးလာအကောင်းတဲ့လူဖတ်ချူအကောင်းတဲ့လူငယ်တွေရှိတယ်သူတို့မေးလိုက်ရင်အံ့ဩစရာကြီးကိုမိတ်ဆွေတယောက်ရှိတယ်သူကလေးကဒီနှစ်မှာအခြေခံပညာအထက်တန်းအောင်ထားတာသူကဘာဝါဒနာပါတာတော့ဆိုတော့ဂျပန်စာပေဝါဒနာပါတာတဲ့ဗမာလူဘာသာပြန်ဆက်တဲ့ဂျပန်စာကိုတက္ကသိုလ်မြောက်ခင်မှာသူကအကုန်လုံးလောက်နေနေဖတ်ပြီးအော်စရာကြီ
း
အဲ့လိုအသေးအတန်ဖတ်ထားတဲ့ကလေးတွေလည်းရှိလို့ညီပူလေးလည်းမကြဘူးဘောင်စင်းဝန်တရီကုန်းလည်းမကြဘူးဆရာချုံကြီးလည်းမကြဘူးတဲ့ကလေးတွေလည်းရှိတယ
်
အစွန်းနှစ်ဖက်တော့ရောက်နေတယ
်
ဒါပေမဲ့ကိုထင်ပါတယ်တနည်းနည်းတစ်ချိန်ချင်းကြရင်ခုနပြောခဲ့တဲ့သမိုင်းလိုစာဖတ်ပိတ်တဲ့အမှတ်ကြောင့်တင်ခဲ့စာပြည့်ရဲ့ကြံခဲ့ပြီးစာဖတ်အားကောင်းလာကြမှာဘာလို့ဆိုတော့ဟောပြောပွဲသွားတဲ့အခါစာဖတ်ချင်အောင်ပြောကြတယ
်
ဘာလို့စာဖတ်ချင်အောင်မကောင်းစာရေးချင်အောင်မပြောပါနဲ့
ဟုတ်ကဲ့
ယုံကြည်တဲ့ social media electronic media တွေနဲ့စီစဉ်ထိုးတဲ့အခါစာအုပ်စာပေအဲ့ဒါကအနိုင်ရလိမ့်မယ်လို့ယုံကြည်တယ်။
ဟုတ်ကဲ့ဒီမှာဆိုရင်ပိုတော်မဟို advance ပေါ့နော်ဖြစ်သေးတယ်ဥမာ ebook တို့ electronic book တို့နောက်ဒီ tablet မှာပဲဒီလမ်းသွားရင်တော့မှလူတွေကလေရထားပေါ်ဖြစ်ကားပေါ်ဖြစ်ဖြစ်အဲ့လိုလေးစာအုပ်ကြီးကိုမတည်အောင်ဖတ်ကြရလဲရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလဲစာကြည့်လိုက်လို့စာအုပ်ဆိုင်လို့ဆိုတာဒီမှာတော့အားကောင်းနေရတယ်။
ဟုတ်ကဲ့ဟုတ်က
ဲ့တစ်ခါကြည့်ရောလဲကျွန်တော်တို့နိုင်ငံကဒီလူငယ်တွေတော့မဟုတ်ဘူးလူကြီးတွေပါစာဖတ်အားကြလာသလားပေါ့နော်ခစ်ကလည်းဒီလိုအမှောင်ခစ်တစ်ခစ်ကလည်းရှိခဲ့တာ哦ဆိုတဲ့ခါကျတော့ဥမာအခုနောက်ပိုင်းကျတော့အဲ့လိုခစ်ပြောင်းလာတဲ့အပြင်ကို entertainment industry ကလည်းကြီးလာတယ်ဆိုတော့ TV မှာ series တွေကြီးလာမယ်ဆိုတော့စာဖတ်မဲ့အစားပို့ပြီးတော့ entertain ဖြစ်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကြီးလာတဲ့ခါကျတော့ဒီရတစာပေရဲ့ဒီထဲထဲဝင်ဝင်ဖြစ်မှုလူလူကြားထဲမှာကကြလာသလားပေါ့နော
်အဲ့ဒါလေခုနကလိုပဲနှစ်ပိုင်းပဲအဲ့ဒါတိုင်းပြည်ရဲ့စီးပွားရေးနိုင်ငံရေးပေါ်မှာအများကြီးမှုကြီးတယ်စီးပွားရေးကောင်းရင်တက်တော့တက်တာရှိတဲ့ခါစာဖတ်ချင်ရတယ်စာဖတ်ချင်နေရတဲ့အချိန်မှာတယ်လီဖုန်းအပေါ်ဝင်ဆိုရှယ်မီဒီယာတွေပဲဂိမ်းတွေပဲလှည့်တော်တတ်တယ်။နောက်ကနိုင်ငံရေးတည်ငြိမ်နေနိုင်ငံရေးတည်ငြိမ်နေကစီးပွားရေးကောင်းတယ်။ထားပါတော့လျှက်စစ်မီဒီယာလည်းမှန်တယ်။ကြီးလက်ကြီးလက်စ ောင်းစားပြီးစာကြည့်တဲ့တွေရောက်နေတယ်။ဖတ်ရှုရတဲ့စာတွေကလည်းစာကောင်းပင်မလို့ဆိုရင်လူတွေကစာအုပ်ပဲလှည့်မှာပါ။တို့ကအယုံနဲ့နဲ့ဆွဲတယ်။အခုကြည့်စာအုပ်ကင်ဖတ်ရတဲ့အရာတော်ကိုကြိုက်တုံးမယ
်။
တချို့အိမ်တွေမိတ်ဆွေတွေအိမ်တွေမှာကတော့ပါရဲ့ရေချိုးကန်းအိမ်သားတွေမှာတော့စာအုပ်စင်ထားကြတဲ
့
ရင်ကျေးမှုတွေ့ခဲ့တယ
်။ဟုတ
်ကဲ့။ဒါအပြစ်မဟုတ်ပါဘူး။ကျမယေရှုတော်ကဘလိုပင်ဆိုစေကမဟုတ်သူတို့ရတဲ့အချိန်စာဖတ်မယ်။ဟုတ်အခုလဲစာအုပ်ကြိုက်ပြီးဘတ်စကားပေါ်မှာရထားပေါ်မှာဖတ်တဲ့လူတွေရှိပါသေးတယ်။စီးရင်ထွင်တော့စာအုပ်ကြိုက်ဖတ်တဲ့ဘက်ကနိုင်လိမ့်မလို့ထင်တယ
်။ကျောင်းဒီမှာနိုင်ငံမှာလူတွေစာပို့ဖတ်လာဖို့ဆိုလို့ရှိရင်မိဘတွေကငငယ်တွေကပြောခဲ့ရမှာဆရာဆရာမတွေလားစာရေးဆရာဘသူတွေပေါ်မှာတာဝန်ရှိတဲ့အစိုးရပိုင်းပညာရေးကလူတွေလားဒီလူတွေစာပို့ဖတ်လာဖို့အတွက်ဘယ်လိုလေ့ကျင့်ကောင်းတွေလုပ်သင့်မလဲပေါ့နော်
။မန္တလေးမှာကျွန်တော်မိတ်ဆွေကြောက်ကမိုဘိုင်းလိုင်ဘရီတစ်ခုလုပ်ထားတယ်သူကစာအုပ်စာပေဖတ်စီချင်တာတောင်လုံးမြန်မာကုမ္ပဏီကစုလိုက်ပြီးလေးကခြေလက်စံတဲ့မျိုးတွေနေစုံရက်ွက်စုံရက်ွက်ဖြားကကျောင်းတွေကိုတွားပြီးထိုးပေးတယ်ပြီးတော့ဆိုင်ဆိုင်တွေခေါ်ပြီးကလေးတွေစာဖတ်ရအောင်စာပေဝါဒနာပအောင်ပြောတယ်ပြီးတော့စာအုပ်နှားပေးတယ်တချို့ကျောင်းတွေကိုသူကတောင်လုံးမြန်မာကုမ္ပဏီကစာကြည့်ရတီထောင်ပေးတယ်ဒီရည်ကြီးမှုတွေထွန်းကားစီချင်တာတချို့နိုင်ငံတွေမှာရောက်ဖူးသမျှတော့အင်စာအဖြစ်နဲ့သင်္ချာတွေကျက်စာတွေမပေးလိုက်ဘူးစာအုပ်တွေအင်စာပေးလိုက်တာလို့ပြောတယ်။ဘူတာတန်းတွေကဘယ်စာအုပ်တွေဘယ်စာအုပ်တွေဖတ်ပြီးပြီဆိုတော့တမှတ်ချက်တွေရှိတယ်။ကျွန်တော်ယုံမာတဲ့ရတအစိုးရတာဆက်အုပ်ချုပ်ပိုင်းတနည်းနည်းမကျွန်တော်တိုင်းပြည်ပညာရေးရလဲလွတ်ကျက်တဲ့ပညာရေးရနဲ့စဉ်းစားတွေးခေါ်တဲ့ပညာရေးဘက်ကိုပြောင်းနေတဲ့အခါကျောင်းစာကြည့်တဲ့လေဖွံ့ဖြိုးလာမှာဆရာဆရာမတွေလည်းကျောင်းသားတွေပြောင်းလာတဲ့နေသူလိုက်ပြီးပြောင်းကြလိမ့်မယ်လို့ကျွန်တော်ယုံနေပြ
။ဆရာကလူတို့ဦးလာနဲ့လူတို့တော်မာရဲ့သားတယောက်ဖြစ်တယ်။ဆိုတော့ဒါလူတို့တော်မာတို့လူတို့ဦးလာတို့လူတို့စာတိုက်တို့ဆိုတာကဒါကျွန်တော်တို့မန္တလေးကဆိုမယ်မန္တလေးတွေမဟုတ်ဘူးနဲ့မြန်မာတိုင်းနိုင်ငံလုံးကလေးစားရတဲ့နိုင်ငံရေးလောကစာပေလောကမှာအထင်ကြီးမိသားစုတစုပါ။ဆိုတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်မှာလူတီပြီးတော့လဲဆရာတို့မိသားစုဘဝတွေကြိုးကြည့်ကြရတာတွေမျိုးစုံရှိတယ်။ဆရာကိုယ်တိုင်လည်းဒါနိုင်ငံရေးကျင်းသားတယောက်အနေနဲ့နှိရှိထောင်ထဲမှာနေခဲ့ပြီးတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီကျွန်မနားလည်ထားတာကတော့ဒီလက်ရှိလူတို့တိုက်ကိုတော့ဆရာကပဲအဓိကရက်တည်နေတယ်လို့သိရတယ်။ဆိုတော့လူတို့တိုက်ရဲ့အခြေအနေကတော့ဘယ်လိုရှိတာလဲဆရာဘယ်လိုဆက်ပြီးတော့များရက်တည်နေလဲ
။ဒါတော့စီးပွားရေးနဲ့ဆိုင်တာပြီးစီးပွားရေးဆိုတာလဲနိုင်ငံရေးနဲ့တည်မှုရပဲကင်းလို့လို့မရဘူးဆရာစစ်မိသားစုတွေတက်တယ်အဲ့တော့ကျွန်တော်တို့လည်းပုံမိခတွေတက်ယူပါတယ်နော်စာအုပ်ထုတ်ဝေတာကနံပါတ်1ပါတက်ကတော့ပုံမိဆက်ကကျွန်တော်တို့ပြည်သူကိုသမင်းရှာကြွေးပါတယ်အဲ့ဒီကမှစာအုပ်ထုတ်ဝေကိုလုပ်ကြတာကျွန်တော်တို့ရဲ့ဖောက်ဆယ်တွေစီးပွားရေးကောင်းမှကျွန်တော်လည်းစက်တွေလဲနိုင်တာအလုပ်သမားတွေကိုသမင်းကြွေးနိုင်တာဒါအပြင်အဖေနဲ့မေယာစာကြည့်တဲ့တစ်ခုထားခဲ့တယ်ဗျအဲ့စာကြည့်တဲ့ကအများအသုံးလို့ရတဲ့စာကြည့်တဲ့ပါကျွန်တော်တို့မှတ်ပုံတော့မတင်ရသေးဘူးရည်ညွှန်းစာကြည့်တဲ့အနေနဲ့စိတ်ဝင်စားရင်လာဖတ်လို့ရတဲ့စာကြည့်တဲ့ပါအဲ့စာကြည့်တဲ့မှာရှိတဲ့စာအုပ်တွေစာကြည့်တဲ့ထိမ့်သိတာတွေစာကြည့်တဲ့ဝန်တန်းတွေပေးဖို့အတွက်ဒီပုံဖိတ်တဲ့ကပဲကျွန်တော်တို့စားမဲ့သမင်းအိုးတွေကပဲသူတို့မျှပြီးသမင်းအိုးတည်ပေးကြတော့ကျွန်တော်တို့ပုံလေးလုံးက80ကျော်ခဲ့ပြီဒီဘုံမွေဘောင်းမွေခုကျွန်တော်သားတွေတမီးတွေဆက်ထိန်သိမ်းရတယ်ရှင်းရှင်းလေးဆက်ထိန်သိမ်းမှုစူးစမ်းတယ်ဘာလို့လဲဆိုတော့ပို့ချုံနေဝင်ကပြည်သူပိုင်းသိမ်းခဲ့တာအပါအဝင်ဆိုရှယ်လစ်စီးပွားရေးတည်ဆောက်မှုဟာပြတ်ဆုံးသွားတဲ့ဗမာပိုင်းမျိုးသားပိုင်းစီးပွားရေးလုပ်ငန်းတွေအများကြီးအဲ့ဒီဒဏ်ကိုကျွန်တော်တို့ကြံ့ကြံ့ခံပြီးတော့ကခက်ခဲကြတာကနေချီပါပဲ
။ကျွန်မတခုမေးချင်တာကတော့ဒီစာပေလောကသားတွေဆိုတာကဒါဒီပြည်သူအစိုးရ NLD အစိုးရကိုထောက်ခံတဲ့သူတွေအများစုပါဆရာ။ဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လည်းပြည်သားရေးဌာနမှာနေရာရလာတဲ့တပြည်တည်းမှာလည်းဒီစာပေလောကကပုံကိုပြပါပါတယ်။ချိန်ပြာပုံကိုအပါဝင်ပေါ့နော်။ဆိုတဲ့အခါကျတော့ဆရာတို့အခုဒီလိုမျိုးဒီအယက်သားအစိုးရလည်းဖြစ်လာပြီ။စာပေဒီပြည်သားရေးထဲမှာလည်းကိုစာပေလောကအချိန်ပြာပုံကိုပြလာပြီဆိုတော့ဒီစာပေလောကသားတွေမျှော်လင့်ထားတဲ့စာပေလွတ်လပ်ခွင့်ဆိုတာတွေကိုရလာတယ်လို့ဆရာယူဆပါဗလားရှင
်။အဲရသားဆိုရလို့ပြောတာလေ90ရာခိုင်နှုန်းတော့မှန်တော့ဗျာ။နော်။ဘာလို့ဆိုတော့အစိတ်သားလည်းရှိနေသေးတာ။အဲလွတ်လပ်ခွင့်ဆိုတာလေအတိုင်းတာတစ်ခုဒီ95ရာခိုင်နှုန်းတော့ပဲရသေးတယ်လို့ပြောပြသေး။စာပေစီစီမရှိပေမဲ့ ကျွန်တော်တို့ထားလို့ချုပ်လို့ထိမ့်သိမ့်လို့ရတဲ့ပုံမှန်တွေကကြံနေတယ်56ပါးရာကျန်နေတယ်ငါးစင်ငါးဘာရာငါတို့66တို့ဒါမျိုးတွေရှိနေသေးတယ်ကျွန်တော်တို့တကယ်လူရဆတ်ထုတ်ဖို့ပြောဆိုရေးသားခွင့်နေကျွန်တော်တို့ရှားဆုံးပြီမရသေးပါဘူးခွန်ဆက်ငါးရာခင်လုံးတော့ပဲရပါသေးတယ်ဒါပေမဲ့တနည်းနည်းမှာတော့ရှားဆုံးပြီရမယ်လို့
အလားလာကောင်းဘယ်လိုလဲဆရာမျိုးလင်းချပါလဲ။တနည်းနည်းပေါ်မပြောတော့ကျွန်တော်ပြောတဲ့ကျွန်တော်မိချင်လဲမိမှာပေါ့။ဆိုလိုတာကဒီအလားလာကောင်းတယ်လို့ဆရာစိတ်ထဲမှာသုံးသပ်မိပါလား။အဲ့ဒါတော့90 90ပဲပြောပါမယ်။ဟုတ်ကဲ့ပါဆရာအခုလိုချိန်ပေးပြီးတော့ဖြေချပေးရတည်သူများကြီးတင်ပါတယ်ရှင့်။ဒါဘယ်လိုလို့ဆက်ချင်လဲ။